မြောက်ကိုရီးယားနိုင်ငံရဲ့ဆောင်ရွက်ချက်တွေကဒေတာတွေမှနေမကဘဲနဲ့နိုင်ငံတကာညီညာရေးနဲ့လုံခြုံရေးကိုအလွန်အမင်းချိမ့်ချောက်နေတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့အကျိုးဆက်တွေကိုရင်ဆိုင်ရမယ်ဆိုပြီးတော့လာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးများဆွေးနွေးပွဲတက်ရောက်နေတဲ့ဝန်ကြီးကယ်ရီကသတိပေးခဲ့ပါတယ်။အာဆီယံဆွေးနွေးပွဲတက်လာတဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကတော့မြောက်ကိုရီးယားနျူကလ িয়ার စမ်းသပ်မှုဟာအမေရိကန်အပေါ်မှာမူတည်တယ်ဆိုပြီးတော့တုံ့ပြန်လိုက်ပါတယ်။အာဆီယံနိုင်ငံသားရဲ့ဝန်ကြီးများဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့အင်္ဂါနေ့အခြေအနေတွေကိုမတ်စုမြတ်မုံကစူးစီးတင်ပြပေးပါလိမ့်မယ်ခင
်ဗျ။59ချိန်မြောက်အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေရဲ့နှစ်ပတ်လည်ဆွေးနွေးပွဲကိုဇူလိုင်လ22ရက်နေ့ကနေပြီးတော့26ရက်နေ့အထိလာအိုနိုင်ငံဗီယန်ချမ်းမြို့တော်မှာကျင်းပခဲ့ပါတယ်။နောက်ဆုံးနေ့ဖြစ်တဲ့အင်္ဂါနေ့ကတော့အမေရိကန်အပါအဝင်နိုင်ငံတကာဆွေးနွေးပွဲနိုင်ငံတွေနဲ့ဆွေးနွေးကြတဲ့ ARF အာဆီယံဒေတာရင်းဆွေးနွေးပွဲနဲ့၆ချိန်မြောက်အရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုကျင်းပခဲ့ပါတယ်။မူရစ်ဆေးဝါးမှောင်ခိုကူးမှုလူကုန်ကူးမှုနဲ့အကြမ်းဖက်မှုတွေဟာအာရှပစိဖိတ်ဒေသနိုင်ငံတွေအတွက်ပိုပြီးတော့အလေးထားစရာစိုးရိမ်စရာဖြစ်လာတဲ့အကြောင်း ARF ဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအမှုအများစုဟာတရားမဝင်နိုင်ငံဖြတ်ကျော်သွားလာနေတဲ့ရာဇဝတ်မှုကျူးလွန်သူတွေနဲ့အဓိကဆက်ဆက်နေတာကြောင့်အဲ့ဒီလိုလူမျိုးတွေနိုင်ငံဖြတ်ကျော်မသွားနိုင်အောင်လို့နိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့သဘောတူခဲ့ကြပါတယ်။အာရှပစိဖိတ်ဒေသနဲ့ကမ္ဘာကြီးတရားဟွာပြောရေးအတွက်ပင်လယ်ပြင်လုံခြုံတည်ငြိမ်ရေးဟာလည်းအရေးကြီးတဲ့အတွက်ရေချောင်းဆိုင်ရာဥပဒေစိုးမိုးရေးဆောင်ရွက်နေတဲ့အဖွဲ့တွေနဲ့တိုးမြင့်ပူးပေါင်းဆောင်ရွက်ဖို့အတွက်လည်းအာဆီယံနဲ့မိတ်ဖက်နိုင်ငံတွေကြားမှာသဘောတူခဲ့ကြပါတယ်။အာရှဒေသတွေမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ဆောင်ရွက်မှုတွေအပေါ်သူနဲ့ဆွေးနွေးခဲ့သမျှဒေသတွေနိုင်ငံသားရဲ့ဝန်ကြီးတွေကစိုးရိမ်ကြောင်းပြောကြားခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ North Korea's actions presented very serious threat not just to this region.But to international peace and security.
မြောက်ကိုရီးယားရဲ့ဆောင်ရွက်မှုတွေဟာဒီဒေသတွင်းမှာတည်းမဟုတ်ပဲနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအလွန်အမင်းချင်းချောက်နေပါတယ်
။မြောက်ကိုရီးယားကနျူကလ িয়ার ဒုံးလက်နဲ့စမ်းသပ်မှုတွေကိုဆက်ပြီးတော့လုပ်နေပဲဆိုရင်ထိရောက်တဲ့အကျိုးဆက်တွေရင်ဆိုင်ရလိမ့်မယ်လို့လည်းနိုင်ငံသားရေးဝန်ကြီးကယ်ရီကအခုလိုသတိပေးပါတယ်
။ So together we are determined, all of us assembled here, perhaps with one exception assembled here, to make absolutely certain.
မြောက်ကိုရီးယားအနေနဲ့သူတို့ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ထိရောက်တဲ့အကျိုးဆက်တွေကိုအသေးအချာရင်ဆိုင်ရမယ်ဆိုတာနားလည်အောင်လုပ်ပြဖို့ဒီမှာအစည်းအဝေးတက်ရောက်ကြတဲ့ကျွန်တော်တို့အားလုံးကအခိုင်အမာဆုံးဖြတ်ခဲ့ကြပါတယ်
။ဗီယန်ချမ်းမြို့တော်မှာအာဆီယံဆွေးနွေးပွဲတွေကိုတက်ရောက်တဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယောင်ဟိုကတော့သူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဝန်ကြီးကယ်ရီရဲ့ပြောကြားချက်ကိုအခုလိုတုံ့ပြန်ခဲ့ပါတယ်။
기본지금그정세를악화시키는이요인은그미국이
အခြေအနေဆိုးနေရတဲ့အဓိကချက်ကတော့မြောက်ကိုရီးယားပေါ်အမေရိကန်ရဲ့ရန်လိုတဲ့မူဝါဒတွေကြောင့်ဖြစ်ပါတယ်ပြဿနာကပိုးပြီးတောင်ဆိုးလာပါတယ်ကျွန်တော်တို့နောက်ထပ်နျူကလ িয়ার ဆန့်သက်မှုလုံးမလုံးဆိုတာအမေရိကန်ပေါ်မှာလုံးဝမူတည်နေပါတယ်
ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လက်နက်ကင်းရှင်းရေးရည်ရွယ်တဲ့6နိုင်ငံဆွေးနွေးပွဲဟာလည်းအမေရိကန်ကြောင့်ပြတ်သွားခဲ့ရတယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးကအပြစ်တင်ပါတယ်။သူအဆိုနျူကလ িয়ার ပိုင်ဆိုင်တဲ့တောင်ကိုရီးယားနဲ့အမေရိကန်ရဲ့စည်းရေးအရာချင်းချောက်မှုတွေကြောင့်မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့လိုအပ်တယ်လို့လည်းဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့မြောက်ကိုရီးယားအနေနဲ့အီရန်နိုင်ငံကိုနမူနာယူဖို့ပြောခဲ့တာပါ။အီရန်နျူကလ িয়ার သဘောတူညီချက်ကြောင့်အခုဆိုရင်အီရန်ပေါ်ထားတဲ့အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတချို့ကိုဖယ်ရှားပေးခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာဥပမာပေးပြောကြားခဲ့ပါတယ်။အာရှဒေသတည်ငြိမ်ရေးနဲ့တာယာဝါပြောရေးအတွက်အာဆီယံအဖွဲ့ကြီးဟာအဓိကကြားတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးကပြောသွားခဲ့ပါတယ်။သမ္မတဘရက်အိုဘားမားလက်ထက်မှာအာဆီယံနဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်မှုတွေတိုးတက်ခဲ့တာကိုပြောကြားခဲ့ပြီးတော့သမ္မတအိုဘားမားရဲ့တာဝန်ကိုဆက်ယူမဲ့ဘယ်သူမှဆိုအမေရိကန်နဲ့အာဆီယံကြားပူးပေါင်းဆောင်ရွက်မှုကိုဆက်ပြီးလုပ်သွားဖို့အရေးကြီးတယ်ဆိုတာလက်ခံလိုက်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းရှေ့လာမဲ့နှစ်တွေအတွင်းမှာပူးပေါင်းဆောင်ရွက်မှုတွေကနေပုံမထိရောက်တဲ့ရလဒ်တွေရလာမယ်လို့မျှော်လင့်ကြောင်းနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအာဆီယံအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာအာဆီယံစည်းဝေးပွဲတွေတက်ရောက်ပြီးမှတော့ဖိလစ်ပိုင်သမ္မတဆက်ရော်ဒရီဂိုဒူတာတေနဲ့တွေ့ဆုံဖို့အင်္ဂါနေ့ညမှာပဲဖိလစ်ပိုင်နိုင်ငံစီကိုခရီးဆက်သွားခဲ့ပါရှင်။